ဒီကနေ့မနက်ပိုင်းလောင်ခဲ့တဲ့မင်္ဂလာဇင်းမီးလောင်မှုရဲ့နောက်ဆုံးရသတင်းကိုတင်ပြပေးကြပါမယ်။ဒီကနေ့စနေနေ့မနက်အစောပိုင်းတုန်းကမင်္ဂလာဇင်းမီးလောင်မှုမှာကြက်3000တောင်းကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်လိုက်ပါတယ်။ကဟေဆော်ယာကနေဝါယာရှော့ဖြစ်ပြီးတော့မီးလောင်ခဲ့တာဖြစ်ပြီးဖြစ်စဉ်အသေးစိတ်ကိုတော့စုံစမ်းစစ်ဆေးနေစေဖြ မင်္ဂလာစေမီလောင်ခဲ့ရတဲ့အကြောင်းနောက်ဆုံးရအခြေအနေအသေးစိတ်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့မမေခါကသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့ပါမြန်မာတိုင်းနိုင်ငံလုံးကိုအဓိကကုန်စည်ဖြန့်ချိနေတဲ့မင်္ဂလာစေမှာ ဒီနေ့မနေ့အစောပိုင်းကမီးလောင်ကျွမ်းမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီမီးလောင်စေးဟာပြီးခဲ့တဲ့2030ခုနှစ်လေအခုလိုမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပါတယ်။အခုတစ်ခေါက်မီးလောင်ကျွမ်းမှုဟာအရင်ကထက်ဆုံးရှုံးမှုပိုများတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ထုတ်ပြန်ချက်အရခန့်မှန်းကြီး
3000 ပြီးပါတယ်မိသက်ကဟောတတိယတတိယတတိယကလောက်နော်ဗျတတိယတတိယဩဂမြင်ကြီးနေဆိုရင်၄လလောက်ကြိုးလို့ရမှာပေါ့နော်တို့တွေမှာတကားတွေပြက်တာပြုတ်ရခြင်းတို့ဝရင်စောတာတို့ဘာလို့လုပ်တဲ့အနေအထားရှိပါလဲအဲ့ဒါကြောင့်ပေါ့အဲ့ကနေဝါရရှုပ်ဖြစ်တယ်လို့ကျွန်တော်တို့သုံးသပ်ပေးပါတယ်မိသက်ကစိုင်းငံမောင်း
6000 6000 6000ကျန်မင်းသိပါဗျာတို့ကလုံငုံရင်းလုပ်တဲ့အတွက်ကျွန်တော်တို့ကလုံငုံရင်းအလုံးသိထားလိုက်ပါပြီဒီတက်ကလည်းအကျန်ကားတွေပဲခြံထားပါတယ်တချို့လည်းပြန်ဆုတ်သွားပါပြီဒီနေ့တက်တာတော့ပြီးတော့ရှိသွားတာပါမင်္ဂလာစေးမှာစိုင်ကန်းပေါင်း6000ကျော်ရှိပြီးထောက်ဝက်နီးပါးအရေအတွက်ဖြစ်တဲ့စိုင်ကန်း2000နီးပါးဟာဒီမီးလောင်မှုကြောင့်ပျက်စီးခဲ့ရပါတယ် ခုချိန်ဒီမိစတင်လောင်ကျွမ်းချိန်ကိုအတိအကျမပြောနိုင်သေးပါဘူးခမန်းကြီးပြီးခဲ့တဲ့ညတနာရီခန်းကစတင်လောင်ကျွမ်းခဲ့တယ်လို့သိရပေမဲ့အဲ့ဒီထက်စောနိုင်တယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်ပျက်စီးဆုံးရှုံးမှုနဲ့ပတ်သက်ပြီးအရေးယူမဲ့အပိုင်းတွေကိုရဲမှုမြင့်ထွေးကအခုလိုပြောပြပါတယ်
အဲအရေးယူလို့ဆစ်ဆေးဆောင်ရနေတာဖြစ်ပါတယ်အရေးယူကြည့်ပါဦးအမှုဖွ ော်။ဒါတော့အပိုင်းပေါ့နော်။ဒီကတော့ဒီအလုံးကြီးကြီးဝင်လို့ရပြီဆိုတော့လည်းသူဈေးတာရင်ကွန်ဘီနဲ့စီရင်နဲ့ဟိုသူတို့လွှဲမှာလွှဲတဲ့အခါကျရင်သူတို့ဆိုင်ကိုသူတို့တန်ချင်းလို့မသူတို့ပြန်ရတဲ့အနေထားဆိုရင်တော့ကျွန်တော်တို့ကလုံခြုံရေးကိုတဖြည်းဖြည်းတဖြည်းတော့ချော့တော့မှာပေါ့။လက်ရှိတော့ကျွန်တော်တို့ကဒီဝန်ကြီးရဲ့လုံခြုံရေးကိုတော့ကျွန်တော်တို့အပြည့်အဝတာဝန်ယူပြီးဆောင်ရွက်နေပါတယ်။
ဒီကနေ့မနက်အစောပိုင်းခံမှန်းကြီးအချိန်မနက်တနာရီခွဲလောက်ကစတင်လောင်ကျွမ်းခဲ့တဲ့ဒီမင်္ဂလာဈေးမီကိုနေ့လယ်2နာရီအထိမိသက်ဦးစီးဌာနကရှင်းလင်းနေရဆဲပါဒီလိုရှင်းလင်းဆောင်ရွက်တာမှာမိသက်ဝင်တဲ့အချို့ထိခိုက်ဒဏ်ရာရရှိမှုရှိခဲ့ပေမဲ့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တာမရှိဘူးလို့ရန်ကုန်တိုင်းဒေသကြီးမိသက်ဦးစီးဌာနကဆိုပါတယ်မီးလောင်ကျွမ်းမှုကြောင့်ဆေးမျိုးစုံအဓိကထားရောက်တဲ့စတုတာတနေအပေါ်ဆုံးစားတောက်ဆိုင်တန်းများတတိယတက်ကအိမ်သုံးပစ္စည်းရောင်းဆိုင်တန်းတို့အကုန်လောင်ကျွမ်းပစ္စည်းခဲ့ရပါတယ်။ဒီပြင်မြင်းကြီးတက်နဲ့ပထမတက်ဒုတိယတက်တွေကကုန်ပစ္စည်းတွေလည်းပျက်စီးဆုံးရှုံးနိုင်တယ်လို့မိသက်ဦးစီးဌာနကပြောပါတယ်။ဒီမီးလောင်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကပဲခန့်မှန်းကြီးဆုံးရှုံးမှုကိုထုတ်ပြန်နိုင်ပါသေးတယ်။မီးလောင်ကျွမ်းရတဲ့အကြောင်းရင်းအတိအကျနဲ့ဆုံးရှုံးမှုတန်ဖိုးအတိအကျကိုတော့မိသက်ဦးစီးဌာနကစစ်စစ်ဆေးဖြစ်လို့ထုတ်ပြန်ကြေညာနိုင်ခြင်းမရှိသေးပါဘူးဒီမင်္ဂလာဈေးဟာ2010မီလောင်မှုဖြစ်ပွားပြီးနောက်ပြန်လည်အသစ်ပြင်ဆင်ထားတဲ့ဈေးတက်ဖြစ်ပါတယ်အခုတဖန်ဒီဈေးတက်မှာထပ်မံမီလောင်ကျန်းရတာပါမင်္ဂလာဈေးနားမှာနေထိုင်တဲ့ပြည်သူတဦးဖြစ်တဲ့ကိုအောင်ကတော့မီလောင်မှုနဲ့ပတ်သက်ပြီးခုလိုမှတ်ချက်ပေးပြောဆိုခဲ့ပါတယ
်ဒီစီဖြစ်သွားပါရဲ့ဟိုကလည်းမိသက်ကားတွေပါလေတချို့ကားတွေလည်းပြန်ကုန်သွားပြီဒီစီနေရပါတယ်အားလုံးနေရတော့ပဲပေါ့သူတိကျတယ်တော့ဟိုမိသက်သမားတွေရောနည်းနည်းပါးပါးတည်တယ်လို့ကြားတာပဲထေချာတော့မသိဘူးတော့ဒါလည်းဝင်းစော်တဲ့လူအဲ့ဒီကနေပြီးတော့ဟိုကချော့ဖြစ်တယ်လို့ပြောတယ်ခုတစ်ခါကတော့သူတို့စီပင်နဲ့ဝင်တန်းနေနည်းနည်းပေါ့လျော့တာလည်းပါမနေသေးဘူးအဓိကအဲ့ဒါပဲပေါ့နော်အရင်တစ်ခါလည်းသူတို့ပေါ့လျော့လို့ဖြစ်တာပေါ့အဓိကတော့ဟိသက်စနစ်ကိုနည်းနည်းအသိမြင့်စေချင်တာပေါ့နော်ပြီးရင်ဝင်တန်းပိုက်ပေါ့နော်ညဆောင်လို့ဒီပြေဝင်တန်းဖြစ်ပြတိတိကျကျစီနာရှိရှိလေးလုပ်ပေးရင်တော့ဆိုရတဲ့အရာကြီးတော့မဖြစ်လို့ခင်တာပဲဒီနော
်ရေကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်မြို့နယ်တပြေကုန်းရက်ကွက်ဗညာတလလမ်းနဲ့ဆက်ယုံလမ်းတောင်မှာရှိတဲ့အစစ်မင်းမင်္ဂလာဈေးကြီးမီးလောင်မှုမှာမိသက်တက်ဖွဲ့ဝင်နဲ့တက်ချီနီစုစုပေါင်း1000ကျော်ကစူးစမ်းမိငိမ့်တက်ခဲ့ရပါတယ်မိသက်ရင် အခုမိသက်ရင်နဲ့လူနာတင်ရင်ပေါင်း100ကျော်အသုံးပြုခဲ့ရတယ်လို့မိသက်ဦးစီးဌာနကထုတ်ပြန်ကြေညာထားပါတယ်ရှင်။